ဲ့မျိုးကလေဒီမျိုးနဲ့အုပ်ချုပ်ရေးမှုနဲ့မြေစင်းဦးစီးဌာနတို့ရဲ့ဒီအခိလိုက်စားမှုတွေကိုနတ်ဆန်မျိုးနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ပြည်ထောင်စုအစိုးရစီကိုတိုင်ကြားထားတာတွေရှိတယ်ဆိုလို့ရှိရင်ဒီဥရောအနေနဲ့လက်ရှိဒီတိုင်ကြားထားမှုအခြေအနေကဘယ်လိုရှိလဲရှင့်
ဒီကျွန်တော်တိုင်ကြားတဲ့အခြေအနေကတော့ကျွန်တော်တိုင်ကြားပြီးတော့ဒီနေပြီးတော့ရဲ့ပြောင်းကြားချက်နဲ့စုံကုန်ဖွဲ့ပြီးတော့သုံးချိန်တော့လာစစ်သွားပြီဗျလာစစ်ပြီးတော့သူလည်းအစင်ခါလာပြန်တင်ထားလို့ပြောတယ်ဗျအခုချိန်ကြီးတော့ဘာမှပြန်မကြားသေးဘူး
ဗျခုနှစ်စောနာမျိုးတိုင်ကြားလိုက်တဲ့အချိန်ကဘယ်အချိန်လောက်ကလဲရှင်သူတို့သုံးချိန်ကဘယ်အချိန်လောက်ကလာစစ်သွားတာလဲရှင
်ခုကျွန်တော်တို့တိုင်ကြားတာက24ရက်8လ2019ဗျကျွန်တော်တို့ကဘယ်နေရာတွေကိုတိုင်လဲဆိုတော့လောလောဆယ်အတိုင်းပင်ခံရုံးတိုင်တယ်နောက်တစ်ခါကျွန်တော်တီတူးလွတ်တော်ဥက္ကဋ္ဌတိုင်တယ်နောက်တစ်ခါအမျိုးသားလွတ်တော်ဥက္ကဋ္ဌတိုင်တယ်နောက်အဂရီလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်နေပြီးတော့တိုင်တယ်နောက်လေဆယ်ဝန်ကြီးဌာနကိုတိုင်တယ်ကျွန်တော်အဲ့လိုဌာနအသီးသီးကိုတိုင်တယ်ဗျအဲ့လိုတိုင်တဲ့အချိန်မှာကျွန်တော်တို့ကိုသူတို့သုံးချိန်လာဆစ်သွားတယ်ဗျအဲပရမတ်တစ်ချိန်က28ရက်9လ2019ဟာတစ်ချိန်လာဆစ်သွားတယ်နောက်ပြီးတော့တခါအဲ့ဒီရက်နဲ့မတင်းမင်းရဲ့ဗျနောက်တစ်ခါဟွာလာဆစ်သွားတယ်ဗျ24ရက်10လ2019မှာတစ်ချိန်လာဆစ်တယ်ဒါပြန်နောက်တစ်ခါ9ရက်17လ2019မှာတစ်ချိန်လာဆစ်တယ်သုံးချိန်တော့လာဆစ်သွားပြီဗျအဲ့လိုလာပြီးတော့ဆစ်သွားတဲ့အခါကျတော့ကျွန်တော်တိုင်ကြပါအထက်အလက်တင်နေလေသူတို့အားလုံးကပေါ်လွင်သွားတယ်ဗျာစစ်တာလည်းဒီဘက်ကတက်တိခံအပြည့်စုံကလည်းကြာရောက်ထွက်ဆိုပေးပါတယ်ကျွန်တော်တိုင်ကြတဲ့အကြောင်းရင်းကတော့အဂရိလိုက်စားမှုရယ်နောက်ပြီးတော့အာနာဩဇာအာနာအလွဲသုံးစားလုပ်မှုရယ်နောက်ပြည်သူလူထုအပေါ်မထင်မဲနေပြုမှုရယ်နောက်ပြီးတော့ဆက်လိုက်ဆုံးဖြတ်မှုရယ်နောက်တစ်ခါတာဝန်ယူမှုတာဝန်ခံမှုမရှိတဲ့စစ်သားတွေရယ်တိဝက်ဆိုတာပေါ့ကြားမှုရယ်အဲ့ဒီစသဖြင့်အသီးသီးပေါ့ကျွန်တော်တို့တိုင်ကြတာကမြို့နယ်အုပ်ချုပ်ရေးမှုကိုတည်တံ့တိုင်ကြတယ်နောက်တစ်ခါနတ်ဆန်မြို့မြေစင်းဦးစီးဌာနဦးစီးမှုနဲ့ဝန်ထမ်းတွေကိုတည်တံ့တိုင်ကြတယ
်မြေစင်းကကြတော့ဘယ်သူတွေပါမလဲဝန်ထမ်းတွေပါမလဲဆိုဘယ်နှယောက်လောက်ရှိမလဲရှင
်ကျွန်တော်တို့မြေစင်းဦးစီးဌာနကဦးစီးမှုပါမယ်တူဦးစီးမှုပါမယ်နောက်ပြီးတော့အစင်းမြင့်မြေတိုင်းစီးတွေပါတယ်ဗျ
ဒီဦးလေးစောနိုင်တို့တိုင်ကြခဲ့တဲ့ထဲမှာဆိုအဲ့ဒီလိုက်စားမှုတွေပါတယ်ဒီလိုမျိုးဒီမလို့ဩဇာသုံးဆွဲမှုဒီတာဝန်မဲ့မှုတွေဆိုတော့ဒီအချက်တွေရဲ့အကြောင်းရင်းပေါ့နော်အဘကြောင့်ဒီလိုမျိုးတိုင်ကြရတဲ့ဆိုအကြောင်းရင်းလည်းပြောပြပေးပါရှင်ဘလို့ဖြစ်ခဲ့လို့လဲရှင
်ကျွန်တော်တို့ကဒီအခရီးလိုက်စားမှုနဲ့ပတ်သက်လို့ကတော့မြို့နယ်အုပ်ချုပ်ရေးမှုဆိုလို့ရှင်ကျွန်တော်တို့မြို့နယ်မှာ2016ခုနှစ်မြစ်ဆန်းပိုင်းမှာတာဝန်လာထမ်းဆောင်တယ်ထမ်းဆောင်ပြီးတော့7လလောက်ပဲကြာတဲ့အချိန်မှာသူကမြေတကွက်နဲ့အိမ်ဝိုင်းတကွက်ယူပြီးတော့သူကအိမ်အောင်အပီစီဆောက်ပြီးသွားပြီဗျအဲ့မြေတကွက်နဲ့အိမ်ဝိုင်းတကွက်ကလည်းသူကမြို့နယ်မြေစင်းဌာနကနေပြီးတော့သူကတောင်းယူတာဗျတောင်းယူတဲ့အခါကျတော့မြို့နယ်မြေစင်းမြေတိုင်းစီဥအောင်တင်ဥကနေပြီးတော့သူ့အမြေတကွက်ပေးလိုက်တယ်စစ်ဆေးတဲ့အချိန်မှာတော့သူက15သိန်းနဲ့ဝယ်ယူတယ်လို့တော့ပြောတာပေါ့လေဒါပေမဲ့မြေခွက်ရဲ့ကာလတန်ဖိုးကသိန်း100ကျော်လောက်ရှိနေတဲ့နေရာကြီးဗျနောက်ပြီးတော့သူအိမ်ဆောက်ထားတာလည်းဗာလဲဆိုရင်သူ့ရဲ့ခြံဝန်းရဲ့တောင်ပန်းတကားရဲ့အိမ်ရဲ့ဆိုရင်ကျော်သိန်း100နီးပါးလောက်တန်တယ်ဗျအဲ့သိန်း100နီးပါးလောက်တန်တာကိုသူကအားလုံးအပီစီမှ46သိန်းပဲကျပါတယ်ဆိုပြီးတော့သူကတော့ထွက်ဆိုတာပေါ့ဒါပေမဲ့ကျွန်တော်တို့ဒီဘက်ကနေမြေသူ့ကိုပေးတဲ့သူရောအိမ်အခြေအနေရောတပ်ပုံမှတ်တမ်းမှရတယ်အပြည့်စုံတင်ထားတော့တကြောင်အဲ့ဒါလည်းပေါ်လွင်တယ်ဗျနောက်တစ်ခုကျတော့အာနာဩဇာကိုအလွယ်အသုံးစားလုပ်တယ်ဆိုတော့သူအိမ်ဆောက်တဲ့ကာလကလည်းကျွန်တော်တို့ရှိမှာအုတ်သေးကြောက်လုပ်ငန်းနေရနေပြီးတော့ဒီကြောက်တွေသေးတွေကိုမှာယူပြီးတော့သူကသူ့အာနာနဲ့ပဲသူကပတ်သက်မပေးဘဲနဲ့ဒီအုတ်သေးကြောက်တွေကိုအလကားယူပြီးတော့အိမ်ကြည့်သွားပို့ပေးရတယ်ဗျအဲ့ဒါတွေနဲ့သူကစောက်တယ်နောက်တစ်ခါသူကဟိုမြေယာကိစ္စတွေနဲ့ပတ်သက်တဲ့အခါကျတော့လေသူကမြေစင်းဌာနကနေမြေတကွက်ယူထားတဲ့အတွက်ကြောင့်အဲ့မှာအာနာပြီးတော့ပဲလိုက်ဆုံးဖြတ်မှုတွေပါလေဖြစ်တယ်ဗျနောက်တစ်ခါမြေယာအငင်းပေါ့မှုတွေနဲ့ပတ်သက်လို့မြေယာတွေမှာဟိုတရားမဝင်ကျူးကျော်ဝင်ရောက်တဲ့သူတွေကိစ္စကိုအချိန်ချင်းတိုင်ကြားပေမဲ့လေတော်ဝင်မှုတော်ဝင်ခံပြီးတော့ဖြေရှင်းပေးတာမရှိဘူးဗျ။အဲ့ဒါအဲ့လိုမျိုးကိစ္စတွေရဲ့နောက်ပြီးတော့ကျွန်တော်တို့ဒီသေးကြောက်လုပ်ငန်းနေရာနေပြီးတော့လိုင်စင်ဆောင်တဲ့အချိန်မှာသူ့အုပ်ချုပ်ရေးမှူးဌာနကနေပြီးတော့ငွေတွေအများကြီးပိုကောက်ထားတဲ့ကိစ္စတွေပေါ့။အဲ့ဒါအဲ့ဒါတွေလည်းအကုန်ပေါ်လွင်တယ်ဗျ။ပေါ်လွင်ပြီးတော့သူတို့ကိုယ်တိုင်လည်းဝန်ခံတဲ့အစင်းတော်တော့ရောက်သွားပါတယ်။အဲ့ဒါတွေကိုဒီတွလွတ်တော်ဥက္ကရာဦးဝင်းကြီးရဲ့ညွှန်ကြားချက်နဲ့အခုနောက်ဆုံးတစ်ချိန်လာသွားတာကတော့9ရက်17လ2019ဗျ
။ဆိုတော့အခုလက်ရှိအချိန်ထိတော့သူတို့အားလုံးကဒီနေရာတွေမှာပဲတာဝန်ထမ်းဆောင်နေတဲ့အခြေအနေပေါ့နော
်။လက်ရှိတော့အခုအပေါ်ကနေ action ဘာမှပြန်မလာသေးတဲ့အချိန်တော့ဒီမြို့နယ်မြေစင်းရင်းကမြို့နယ်အုပ်ချုပ်ရေးမှုကတော့ပုံနေမြဲကြားနေမြဲနေရမှာပဲအလုပ်လုပ်နေပါလေဒါပေမဲ့ကျွန်တော်ထင်ပါတယ် action တော့တခုခုတော့ပြန်လာမယ်တကယ်လို့မလာဘူးဆိုရင်လည်းကျွန်တော်တို့ကတော့ရိုးစားလာရောက်စစ်ဆေးသူတွေရဲ့တာဝန်သာဖြစ်ကြောင်းဆိုပြီးတော့ကျွန်တော်တို့အဲ့လိုတော့ပြောလိုက်တယ်ဗျဟုတ်
ကဲ့ရှင်ခုလိုဖြေကြားပေးတဲ့ကျေးဇူးပါနော်
ကျေးဇူးပါဗျ